ဗြိတိန်နိုင်ငံမှာစနေနေ့ကခနဦးတေဆုံးပြီးလူ90လောက်ဒဏ်ရာရခဲ့တဲ့လန်ဒန်တံတားနဲ့ဘိုရိုဇီအတိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအများဆုံးလှုပ်ဆောင်နေတာဖြစ်ပြီးတနင်္လာနေ့မနေ့ပိုင်းကလန်ဒန်အရှေ့ပိုင်းမှာဝင်ရောက်စီးနှင်းမှုတွေကလည်းလူပေါင်း12ယောက်ကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်နှိမ်နင်းအဖွဲ့အရာရှိတွေကပြောပါတယ်။စနေနေ့တိုက်ခတ်မှုတွေရှိခဲ့ပေမဲ့အကြမ်းဖက်ချင်းချင်းမှုအနေနဲ့အဆင့်ကိုပြန်ပြီးမတိုးပဲဒုတိယအဆင့်ဖြစ်တဲ့ Severe အဆင့်မှာပဲဆက်ပြီးထားရှိပါတယ်။လန်ဒန်တံတားဘော်ကလူသွားလမ်းမှာအလုံးပိတ်ဗန်ကားတစ်စီးကလမ်းဘော်ကလူတွေကိုဝင်တိုက်ခဲ့ပြီးကားပေါ်ပါသူတွေကတရားနာကဈေးထဲမှာတွေ့တဲ့လူကိုဓားနဲ့လိုက်ပြီးထိုးခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားမှုကြောင့်လူခဏဦးသေဆုံးခဲ့ရပြီး48ဦးဒဏ်ရာရတယ်လို့လန်ဒန်ရဲကပြောပါတယ်။တိုက်ခိုက်ခဲ့သူ3ဦးစလုံးကိုရဲတွေကပြစ်တက်ခဲ့တာဖြစ်ပြီးသူတို့ဟာနောက်ွယ်ကနေကြိုးကင်သူမရှိကြောင်းရဲတွေကယုံကြည်တဲ့အတွက်အကြမ်းဖက်အနေနဲ့ချင်းချောက်မှုအဆင့်ကိုအမြင့်ဆုံးစစ်ဖြစ်တဲ့ critical အဆင့်ကိုမတိုးခဲ့ဘူးလို့ပြည်ထောင်ဝင်ကြီး Amber Rudd ကတင်းငွေရင်းနဲ့မှပြောပါတယ်။မေလ22ရက်နေ့ကမန်ချက်စတာအားကစားရုံမှာ American Pop အဆိုတော်Ariana Grande ရဲ့ဂီတဖျော်ဖြေမှုပြီးအသေးခံဘုံခွက်တိုက်ခတ်မှုကြောင့်ရှာဖွေစုံစမ်းမှုတွေလုပ်နေစဉ်အတွက်မှာဗြိတိန်နိုင်ငံမှာတပတ်ကြာလုံခြုံရေးအဆင့်ကိုအမြင့်ဆုံးဖြစ်ပြထန်းခဲ့တာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ် Theresa May ကလန်ဒန်တံတားနဲ့ Borussia တိုက်ခတ်မှုအပအဝင်ပြီးခဲ့တဲ့3လအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှု3ချိန်ဖြစ်ခဲ့တာဟာ Islam အစွန်းရောက်မကောင်းစွာအတွေးခေါ်ကနေပေါက်ဖွားတာလို့တနင်္ဂနွေနေ့မှာပြောပါတယ်။နိုင်ငံတွင်းအကြမ်းဖက်ဝါဒကိုလက်တင်ခံမှာမဟုတ်တဲ့အတွက်လူမှုဝန်ဆောင်မှုပြန်လူမှုအတိုင်းဝန်းတစ်ခုလုံးမှာပါအစွန်းရောက်ဝါဒကိုဖော်ထုတ်ချေမှုန်းဖို့လိုအပ်ကြောင်းနဲ့ဒါရီဆက်ရှိဖို့မလိုတော့ဘူးလို့လည်းပြောပါတယ်။စနေနေ့တိုက်ခိုက်မှုကမန်ချက်စတာကလူ22ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုနဲ့ရောမတ်လဝက်စမင်စတာတံတားဘော်ကတိုက်ခိုက်မှုနဲ့ပါဆက်ဆက်မှုရှိဖို့မရဘူးလို့လည်းဝန်ကြီးချုပ်မေကပြောပါတယ်။ဒါပေမဲ့အကြမ်းဖက်ဝါဒကလည်းအကြမ်းဖက်ဝါဒကိုမွေးဖွားပေးတာမို့တယောက်လုံးကိုနောက်တယောက်ကပုံတူကူးချနေတာလို့ပြောပါတယ်။